ဖိလစ်ပိုင်နိုင်ငံလေပိုင်းကကမ္ဘာလက်ခီးတွေတွေအများဆုံးသွားတဲ့ဒေသမှာဒီကနေ့အစောပိုင်းအင်အားပြင်းတဲ့ငလျင်တစ်ခုလုခတ်တာကြောင့်လူ83ဦးထက်မနည်းသေဆုံးပြီးရာပေါင်းများစွာဒဏ်ရာရသွားပါတယ်။ပြင်းအား 9.1 ရှိတဲ့ငလျင်ဟာဗဟိုကျွန်းနားမှာဗဟိုပြုလုခတ်ခဲ့တာဖြစ်ပြီးသေဆုံးဒဏ်ရာရသူအများစုဟာအဲ့ဒီဒေသမှာဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြီးနဲ့နောက်ဆက်တွဲငလျင်ငယ်အများပြားကြောင့်အဆောက်အဦတွေပြိုကျလမ်းတွေပျက်စီးကုန်ပြီးထိတ်လန့်ကြောက်ရွံ့နေတဲ့ဒေသခံတွေဟာအိမ်တွေရုံးတွေထဲကနေထွက်ပြေးခဲ့ကြပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဒီကနေ့ဆက်လုပ်နေကြတာနဲ့အမျှတည်ဆုံးသူအရေအတွက်တိုးလာဖွယ်ရှိတယ်လို့ခန့်မှန်းထားကြပါတယ်။ငလျင်တန်းကြောင့်စိုင်တွေလမ်းတွေအပြင်းထန်ပျက်စီးသွားတာကိုလူမှုဆက်သွယ်ရေးကွန်ရက်အင်တာနက်ဆာမျက်နှာမှာတင်ထားတဲ့ပုံတွေမှာတွေ့ရပါတယ်။အဲ့ဒီဒေသကတမိုင်းဝင်ဆောက်ဦးအများအပြားထိခိုက်ပျက်စီးခဲ့တယ်လို့မျက်မြင်တွေ့သူတူကVOA ကိုပြောပါတယ်။